မြန်မာနိုင်ငံမှာရောက်ရှိနေတဲ့အာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဟာဒီကနေ့မှာတော့ရန်ကုန်မြို့မှာကုလသမဂ္ဂနဲ့အာဆီယံတပ်သမားတွေနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီနေ့တွေ့ဆုံဆွေးနွေးမှုတွေကနေအလားအလာကောင်းရလဒ်တွေဖြစ်လာဖို့မျှော်လင့်တယ်လို့အာဆီယံအထူးကိုယ်စားလှယ်နဲ့တွေ့ဆုံခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌက VOA မြန်မာပိုင်းကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကြော်ကြော်သိပြောပြပေးပါရှင်။
မြန်မာနိုင်ငံကသုံးဖက်ကြောင်ခီးဖြစ်မလ22ရက်နေ့ကလေးကရောက်နေတဲ့မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီး Park Sukhon ဟာဒီကနေ့မလ22ရက်နေ့မှာတော့ရန်ကုန်မြို့မှာတန်တမန်တွေနိုင်ငံရေးပါတီတို့ကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂအာဆီယံတန်တမန်တွေနဲ့တွေ့ဆုံတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအာဆီယံအထူးကိုယ်စားလှယ်ရဲ့ဒီကနေ့အစည်းအဝေးကိုအခုလိုပြောပါတယ်
။ဒီနေ့ကတော့ကျွန်တော်တို့ရန်ကုန်ဆင်းသွားတော့ရန်ကုန်ဆင်းသွားပြောကြအခုလာတာကအဖွဲ့အစည်းတွေအာဆီယံတန်တမာနေပေါ့နော်ဒီပြေဆုံးနေတဲ့တန်တမာနေကဒါပြေဆုံးတဲ့လုံငါတော့မယ်ဆိုတာသိရပါတယ်
။အာဆီယံအထူးကိုယ်စားလှယ်ဟာဒီနေ့ရန်ကုန်မြို့မှာနိုင်ငံရေးပါတီတချို့ကခေါင်းဆောင်တွေနဲ့လည်းပြေဆုံးပါတယ်။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေဖြည့်ရှင်းရမယ့်နည်းလမ်းတွေကိုဆွေးနွေးကြတာကနေရလဒ်ကောင်းတွေဖြစ်လာမယ်လို့မျှော်လင့်ထားကြောင်းအထူးကိုယ်စားလှယ်ဆိုခွန်းနဲ့တနင်္လာရနေ့ဆုံခဲ့တဲ့ပြည်သူ့ပါတီဥက္ကဋ္ဌဦးကိုကူကြီးက VOA ကိုပြောပါတယ်။
ဟိုကျွန်တော်ပြောတဲ့အချက်တွေကအာဆီယံရဲ့ 5 point consensus နဲ့လည်းဒါတော်တော်ကိုတူညီတယ်ပေါ့ဒီအဲဒီတော့သူ့အနေနဲ့လည်းဟိုတကယ်ကိုထက်ထက်တန်တန်နဲ့ဒါတူတယ်မကောက်ပါဘူးဒါအာဆီယံသူကိုယ်စားလှယ်နဲ့ပါဝင်လာတဲ့အဖွဲ့ဝင်တွေကလည်းတကယ်ကိုစိတ်ဝင်စားနဲ့နားထောင်ကြတာဟိုပြန်လည်ဆွေးနွေးတာမေးမြန်းတာတွေလုပ်တဲ့အတွက်ကြောင့်ဒီနေ့တွေ့ဆုံပွဲဟာပထမဆုံးအချိန်ဆိုပေမဲ့လို့နောက်နောက်တွေ့ဆုံဆွေးနွေးမှုတွေမှာဒီထက်ပိုပြီးအသေးစိတ်ကျဆွေးနွေးမှုတွေဖြစ်လာနိုင်တယ်လို့ကျွန်တော်ပြောလိမ့်မ
ယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေအဖြစ်ရှာရေးတွေအားလုံးလက်ခံနိုင်တဲ့အခြေအနေပေါ်ပေါက်ရေးမြန်မာနိုင်ငံကိုအထူးကိုယ်စားလှယ်သွားရောက်တာဖြစ်တယ်လို့ကမ္ဘောဒီးယားနိုင်ငံရဲ့ဌာနကပြောထားပါတယ်။သူ့ရဲ့ခီးစဉ်တွင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီတွတ်တော်ကိုယ်စားလှယ်ဟောင်းတယောက်ဖြစ်တဲ့ဒေါ်စုစုလွင်နဲ့လည်းတွေ့ဆုံမှုအစီအစဉ်ထားပေမဲ့အစီအစဉ်ပြတ်သွားတယ်လို့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်။ဒီကတော့ကျွန်တော်တို့ကဒီ NLD ပါတီကဒီတော့စုစုတွေနဲ့ဒါတွေ့ဆုံကိုလောက်ထားတယ်ဘာသာတဲ့ပေါ်တူဂီအပြီးမှာကျမ်းမာရေးအခြေအနေကြောင့်တွေ့ကြည့်ဖို့ပေါ့ဗျာ
ဒေါ်စုစုလင်ကိုအာဆီယံကိုယ်စားလှယ်ဘက်ကနေတမရာဟောင်းစနီးအနေနဲ့ဖိတ်ကြားတယ်လို့သိရပါတယ်အာဆီယံသူကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးရဲ့ခီးစဉ်တွင်မြန်မာနိုင်ငံမှာဖြစ်နေတဲ့အကြမ်းဖက်မှုတွေကြောင့်လည်းလိုအပ်နေသူအားလုံးမခွဲခြားပဲလူသားချင်းစာနာတဲ့အထောက်အပံ့နေပေးနိုင်ရေးဒီကိစ္စနှစ်ခုကိုအဓိကအာရုံစိုက်ဆွေးနွေးမှာဖြစ်တဲ့အကြောင်းကမ္ဘောဒီးယားတွင်နေမှာထုတ်ပြန်ထားကြပါတယ်တင်းနာနေတို့ကတော့နေပြည်တော်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းအမျိုးသားစီလုံးကြီးနဲ့ငင်းချမ်းရေးဖော်ဆောင်ရေးဥက္ကဋ္ဌပြည်တော်စုဝန်ကြီးဒုတိယဗိုလ်ချုပ်ကြီးရာဘီတို့နဲ့ပြည်ဆုံပါတယ်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေနဲ့ပတ်သက်လို့ဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ချက်ပုံချက်ပေါ့နံပါတ်1အချက်ကတော့ဒီအကြမ်းဖက်မှုတွေနဲ့ပတ်သက်ကြောကြရတန်ရေးပေါ့နော်ဇော်နေရတန်ရေးထားတယ်ဆွေးနွေးခဲ့တယ်နောက်ရကြကျွန်တော်တို့ဒီလူသားချင်းဒါဘာသာတော်တော်မှုဆိုင်ရာအကူအညီပေးရေးကိစ္စအဲ့ဒါဆွေးနွေးတယ်အဲ့ဒါဆွေးနွေးတဲ့အခါမှာတော့ကျွန်တော်တို့ဒီအာဆီယံအနေနဲ့ကကိုဗစ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုပေါ့နော်ကိုဗစ်ကာကွယ်ရေးနဲ့ပတ်သက်ပြီးအကူအညီပူးတာမျိုးဘာသာပတ်သက်ပြီးတော့ကျွန်တော်တို့ကဒီကိုဗစ်ကာကွယ်ရေးဆိုတာကအစိုးရအကူအညီနဲ့ဒီလူတို့ကိုထားလိုက်ကူညီတာဖြစ်တယ်ဒါကြောင့်မလို့ဒီလုပ်ငန်းတွေလည်းပြန်ဖားဖို့ဒါဆွေးနွေးကြပါတယ်ဘာသာပတ်သက်ပြီးတော့ပြန်ဖားနိုင်အောင်ဒီလိုဆောင်ရွက်နေရဆိုတာပြောပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီဒီမှနိုင်ငံငင်းငိုင်းနဲ့ပတ်သက်ပြီးပေါ့နော်ငင်းငိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့ဒါစူးမိတဲ့ပါတယ်အဲလိုစူးမိတဲ့အခါမှာလည်းနေမြက်တွေတိုင်းမှာတော့ကျွန်တော်တို့ဒီပြည်ကြီးရောင်ကြီးဦးကြီးရဲ့အမှုသားတက်တဲ့တင်ရကြီးနဲ့ငင်းမှုပေါ်ဆောင်နေတဲ့အဖွဲ့နဲ့လည်းဆက်လက်ပြီးကျွန်တော်တို့အသေးစိတ်ပေါ့နော်စူးမိခဲ့ပါတယ
်မြန်မာနိုင်ငံဆိုင်ရာအာဆီယံဒုက္ခသည်ရဲ့အခုပထမဆုံးမြန်မာနိုင်ငံခီးစဉ်ကနေနောက်ခီးစဉ်တွေလာနိုင်ဖို့အတွက်မူအားဖြင့်သဘောတူခဲ့တယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာဆီယနာဒေးနီနောက်ပိုင်းပေါ်ပေါက်လာတဲ့နိုင်ငံရေးလူကြုံရေးပြဿနာတွေကိုဖြေရှင်းနိုင်ရေးအတွက်မြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံတွေသဘောတူထားတဲ့ဘုံသဘောတူညီချက်တွေကိုစစ်ကောင်စီကထင်သာမြင်သာအကောင့်ထင်မဖော်သေးတဲ့အတွက်တချို့အာဆီယံနိုင်ငံတွေကဝေဖန်နေကြတဲ့မှာအာဆီယံအထူးကူတွေလည်းမြန်မာနိုင်ငံကိုလာရောက်တာဖြစ်ပါတယ်။အနေကြံကြရင်သူ့ရဲ့ခြေစဉ်အဆုံးသတ်ပြီးမြန်မာနိုင်ငံကနေပြန်ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ။